လွန်ခဲ့တဲ့နှစ်နှစ်ကရွေးကောက်ပွဲကာလမှာအပြင်းထန်ဖိနှိပ်ချုပ်ချယ်ခံခဲ့ရတဲ့ကမ္ဘောဒီးယားမီဒီယာအဖွဲ့အစည်းတွေဟာပြန်လည်နလန်ထူဖို့ကြိုးစားနေကြပါ။အဲ့ဒီအချိန်ကကမ္ဘောဒီးယားအစိုးရကသတင်းစာတိုက်တွေရေဒီယိုအသံလွှင့်ဌာနတွေကိုပိတ်ပစ်တယ်လို့ပြည်ပသတင်းဌာနတွေကိုလည်းပိတ်ပင်ခဲ့ပြီးသတင်းတောင်နှစ်ဦးကိုလည်းတရှူလုတဲ့ဆိုပြီးထောင်ချခဲ့ပါတယ်။အခုဥရောပသမဂ္ဂ EU ကအရေးယူတန်ခတ်မှုတွေလုပ်မယ်လို့ချိန်ချောက်ခဲ့ပြီးတဲ့နောက်မှာတော့မီဒီယာတွေပေါ်အစိုးရရဲ့ဖိအားပေးမှုတွေလျော့ကျလာပါတယ်။ဒါပေမဲ့အစိုးရပေါ်ဝေဖန်ရေးသားတဲ့သတင်းတောက်တွေကတော့ထောင်ချခံတရားစွဲခံရမယ့်အရေးတွေကိုရင်ဆိုင်နေရဆဲဖြစ်ကြောင်းဖနွန်ပန်းမျိုးက VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုပြောပြပေးကြပါရစေခင်ဗျာ။2018ခုနှစ်ရွေးကောက်ပွဲကာလကကမ္ဘောဒီးယားအစိုးရကဖိအားပေးပိတ်ပစ်ခဲ့တဲ့ဒီမိုကရေစီအသံ The Voice of Democracy ရေဒီယိုသတင်းဌာနကတော့ကမ္ဘောဒီးယားနိုင်ငံမှာအတန်လွင့်လုပ်ငန်းတွေပြန်လည်လှုပ်ဆောင်နေပါပြီ။ဒါပေမဲ့လေလိုင်းပေါ်ကတော့ပြန်လည်ရောက်မလာသေးပါဘူး။နိုင်ငံတကာကအထောက်ပံ့တဲ့လုပ်ငန်းလည်းပတ်ပြီးနိုင်ငံရေးနဲ့ဘူဝါဒရေးရာသတင်းတွေကိုဖတ်မလိုက်ပဲပြပြတတထုတ်လင့်ပေးတဲ့ဒီအတန်လွင့်ဌာနဟာ Facebook နဲ့ YouTube တွေကိုသာသုံးပြီးအွန်လိုင်းကသာသတင်းတွေကိုထုတ်လွှင့်ပေးနိုင်ပါသေးတယ်။သတင်းဆိုင်ရာ editor Dick Sudhi ကအွန်လိုင်းကနေအတန်လွှင့်နေတာကိုအခုလို့ရှင်းပြပါတယ်
။နေပေတဲ့ကတ်အံပီစာပေါ်မြင်တဲ့နေဆက်ဆောလ
်အရင်ကသတင်းတွေလွှင့်သလိုမျိုးပဲကျွန်တော်တို့လွှင့်နေပါတယ်။ကောင်းသလားဆိုးသလားတော့ကျွန်တော်မပြောတတ်ပါဘူး။နားဆင်သူသောရရှင်တွေကသာကျွန်တော်တို့အခုလက်ရှိလုပ်နေတာတွေအပေါ်အစုံအပြတ်ပေးသွားကြမှာပါ။
VOA American တန်ကလည်းပကြတိကင်ကပဲအတန်လွဲ့လိုက်စင်ပြန်လဲရရှိခဲ့ပြီးလုပ်ငန်းတွေပြန်လဲလဲပတ်နိုင်ဖို့အတွက်ဒေသခံရေဒီယိုအတန်လွဲ့ဌာနတွေနဲ့ဆက်စပ်ညှိနှိုင်းနေဆဲဖြစ်ပါတယ်။အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ Cambodian Daily ကလည်းမီဒီယာရေတင်နေတုန်းကအထိနာသွားတဲ့သတင်းစာတိုက်တိုက်ဖြစ်တယ်လို့ Independent Phnom Penh Post ဟာလည်းအစိုးရအတွက်အလုပ်လုပ်ပေးနေတဲ့ကုမ္ပဏီတစ်ခုကဝယ်ယူသွားတာခံခဲ့ရပါတယ်။Radio Free Asia RFA ကတော့အခုဒီလုပ်ငန်းတွေရပ်ဆိုင်ထားရစေပါကမ္ဘောဒီးယားအစိုးရကဒီ American အတန်လွင့်ဌာနအပေါ်ဒေါ်လာငွေတန်းချေပြီးအခွန်တွေချမှတ်ထားသလို RFA သတင်းတောက်နှစ်ယောက်ကိုလည်းတချို့မှုနဲ့ထောင်ဒဏ်10လချမှတ်ခဲ့ပါတယ်အခုတော့သူတို့နှစ်ယောက်ထောင်ကလွတ်လာပါပြီဒါပေမဲ့အခုလောလောဆယ်တော့လွတ်နေသေးတာပေါ့လို့ပြောရမလို့ဖြစ်နေတာကိုအဖမ်းခံခဲ့ရတဲ့သတင်းတောက်ရန်စူတာရင်းကအခုလို့ပြောပါတယ
် Our case still pending at court and you know after the trial the long trial the court say
ငါတို့ဒီတဲ့အတိုင်းပဲကျွန်တော်တို့အမှုကိုအခုထိတရားရုံးမှာစစ်ဆေးနေတုံးလေတရားစွဲပြီးစစ်ဆေးနေစေပို့ပြီးစစ်ဆေးခြင်းသေးတယ်လို့တရားရုံးကပြောတယ်တကယ်တော့အထောက်ထားတဲ့စုံတရားရှာမတွေ့နိုင်ဘူးဆိုရင်အမှုကိုပတ်လတ်တင်တာပေါ့
လူခွေရေးစောင့်ကြည့်လေလာရဲ့အဖွဲ့ HRW ကတော့သူတို့တအုပ်ကိုဆွဲထားတဲ့အမှုဟာအခြေမြစ်မရှိဘူးလို့ဝေဖန်ခဲ့ပြီးဒါဟာအစိုးရကိုဝေဖန်ပြောဆိုနေတာတွေကိုကန့်သတ်ဖိနှိပ်တဲ့လုပ်ငန်းရဲ့အစိပ်ပိုင်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ကမ္ဘောဒီးယားအစိုးရကတော့ RFA နဲ့ပြည်ပမီဒီယာတွေကိုပြည်တွင်းကအစိုးရစန့်ကျင်သူတွေနဲ့လဝါချင်းရိုက်ထားတဲ့နိုင်ငံရဲ့ခြားကတရှိုဒလန်တွေလို့ဆက်ဆွဲထားပါတယ်
။ညင်ကေစုံခေါမ်နဲပပွန်ကိုစနာဘောကေကိစခေါမ်ကြောင့်ပြပွား
အမေရိကန်ဆိုရရဲ့အဲ့ဒီမီဒီယာတွေကအဆိုရကိုဗျောင်းဝေဖန်တယ်လို့မှန်မှန်တဲ့သတင်းတွေကိုလည်းလွှင့်ကြတယ်ကျွန်တော်ကိုယ်တိုင်လေ့လာတွေ့ရှိချက်အရ Radio Free Asia ရဲ့မူဝါဒတွေဟာကမ္ဘောဒီးယားအဆိုရနဲ့ဆန့်ကျင်ဘက်ကြီးပဲ
အခုအချိန်မှာသတင်းလွတ်လပ်ခွင့်ကန့်သတ်ချက်တွေကိုရှော့ချလာတာတွေရှိလာပေမဲ့လည်းကမ္ဘောဒီးယားကလွတ်လပ်တဲ့သတင်းမီဒီယာလောကအတွက်တော့ပြပတရှိုးပစိယူလို့ခေါ်ဝေါ်သဘုတ်ခံရမယ့်အရေးတွေတရားရင်ဆိုင်ရမယ့်အရေးတွေနဲ့မတရားအခွန်ကောက်ခံရမယ့်အရေးတွေနဲ့တော့ရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ